အစ္စရေးနဲ့ဟာမာစ်အဖွဲ့တို့အကြားအပြစ်ခတ်ရေးဆေးရေးတွန်းအားပေးဖို့ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်အရှေ့လက်ပိုင်းဒေသစီခီးတွက်ဖို့ပြင်ဆင်နေတာနဲ့အမျှအစ္စရေးတပ်တွေနဲ့တင့်ကားတွေကတော့ဂါဇာစီးတီးအတွင်းပိုင်းနဲ့အထီးကိုဒီကနေ့ထိုးဖောက်နေကြပါတယ်။လေမြန်တွေကဘုံတွေကျဲချတဲ့အပြင်တနတ်နဲ့ပြစ်ခတ်တိုက်ခိုက်တာတွေကလည်းဒီကနေ့မနေ့အစောပိုင်းမှာဖြစ်ခဲ့ပါတယ်။ဒါဟာပါလက်စတိုင်းလက်နက်ကိုင်တွေကအစ္စရေးနိုင်ငံတဲကိုရော့ကက်ဒုံးကျည်တွေနဲ့ပြစ်ခတ်တိုက်ခိုက်နေတာတွေရပ်တန့်သွားဖို့အစ္စရေးကထိုးစစ်ဆင်တိုက်ခိုက်မှုမှာနောက်ဆုံးဖြစ်နေတဲ့တိုက်ပွဲတွေပါ။ဒီတိုက်ပွဲတွေကြောင့်ပါလက်စတိုင်းလူမျိုး900ကျော်နဲ့အစ္စရေးလူမျိုး73ဦးထက်မနည်းသေဆုံးခဲ့ကြရပြီပါဗျ။မစ္စတာဘန်ဂီမွန်ဟာဒီကနေ့နှောင်းပိုင်းမှာအရှေ့အလယ်ပိုင်းစီထွက်ခွာမှာဖြစ်ပြီးအစ္စရေး၊ဂျော်ဒန်မြစ်အနောက်ဘက်ကန်ဒေတာ၊ဂျော်ဒန်၊တူရကီ၊ဆီးရီးယား၊လေဗနွန်နဲ့ကူဝိတ်နိုင်ငံတွေစီဝင်မှာဖြစ်ပါတယ်။ချက်ချင်းအပြစ်ခတ်ရဆဲကြဖို့ကုလသမဂ္ဂလူမျိုးရေးကောင်စီကတောင်းဆိုထားတာကိုနှစ်ဖက်စလုံးကလိုက်လျောအောင်တူတွန်းအားပေးမယ်လို့မစ္စတာဘန်ဂီမွန်ကပြောပါတယ်။